နာဗိုင်းရပ်စ်ကူးခံထားသူ 4.3 သန်းဝန်းကျင်နေရှိလာတဲ့အိန္ဒိယနိုင်ငံမှာကိုဗစ် -19 ကြောင့်ထိခိုက်နေတဲ့ရက်တွေသေဆုံးသူ 1,133 ဦးရှိပြီးတရက်ထဲဆန်းချိန်တင်အများဆုံးရောက်ရှိလာတာပါ။အိန္ဒိယမှာကိုဗစ် -19 ကြောင့်သေဆုံးသူကစုစုပေါင်း 9,200 ကျော်ပါတယ်။အမေရိကန်ပြည်ရင်ပိုးကူးခံရသူကမ္ဘာမှာဒုတိယအများဆုံးရှိတဲ့အိန္ဒိယမှာထိခိုက်နေပိုးကူးခံရသူအသစ်ကလည်း 9,000 ခွဲကျော်ပါတယ်။ကယောဂါကြောင့်အတော်လေးထိခိုက်နစ်နာနေတဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဦးမော်လာအောင်တနင်္ဂနွေလုံးကကယောဂါကန်သက်ချက်တွေဖြေလျှော့ပေးလိုက်တဲ့အချိန်မှာပုဂ္ဂုဆက်မှုဆက်တိုက်တချိန်တို့မြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယမှာနေ့စဉ်ပုဂ္ဂုခံရသူအကွာပါမအများဆုံးရှိတာတလကျော်ပါပြီ။အာရှနိုင်ငံတွေထဲမှာဆိုရင်တော့အင်ဒိုနီးရှားမှာဒီကနေ့ပုဂ္ဂုခံရသူ 3,046 ဦးရှိတဲ့အတွက်ပုဂ္ဂုခံရသူစုစုပေါင်း 2,000 ကျော်သွားပြီလို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူကတော့ 8,200 ကျော်ပါတယ်။တောင်ကိုရီးယားမှာ၃ပတ်အတွင်းပိုးကူးခံရသူအနည်းဆုံးကျဆင်းလာသလိုဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာလည်း၂လခွဲကျော်ကာလအတွင်းပိုးကူးခံရသူအနည်းဆုံးရောက်လာပါတယ်။ဥရောပနိုင်ငံတွေထဲမှာတော့စပိန်နိုင်ငံမှာပိုးကူးခံရသူ၅သိန်းကျော်နဲ့တနင်္လာနေ့မှာပဲဥရောပကပိုးကူးခံရသူအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်။ပိုးကူးဆက်မှုမြင့်တက်လာတဲ့အတွက်ဈေးရုံသက်ကုသရတဲ့လူနာလည်းအနည်းငယ်ပြန်တိုးလာတယ်လို့စပိန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက်ကသူစစ်သားအရာအမေရိကန်မှာပိုးကူးခံရသူ 6.3 သန်းကျော်တည်ဆုံးသူက2သိန်းဝန်းကျင်နဲ့ကူးဆက်သူရောတည်ဆုံးသူပါကမ္ဘာမှာအများဆုံးပါပိုးကူးသူအနေနဲ့ပြောရရင်အိန္ဒိယနောက်ကကမ္ဘာတတိယနေရာမှာရှိတဲ့ဘရာဇီးနိုင်ငံမှာတော့ပိုးကူးသူ 4.3 သန်းကျော်ရှိပြီးတည်ဆုံးသူအနေနဲ့ဆိုရင်တော့ 3,200 ကျော်နဲ့ကမ္ဘာမှာဒုတိယအများဆုံးဖြစ်ပါတယ်